ရခိုးရဲနိုင်ငံမြို့တော်ပျုံယမ်းမှာဆောက်လက်ဆတိုက်တလုံးပြိုကျပျက်စီးခဲ့တဲ့အတွက်ရခိုးရဲအာဏာပိုင်တွေကမလုံစဖူးထူးထူးခြားခြားလူသေရှင်ကြားတောင်းပန်မှုတစ်ခုလုပ်ခဲ့ပါတယ်။အဲ့ဒီတိုက်ပြိုမှုကြောင့်လူရာနဲ့ချီသေးဆုံးမှုဖြစ်နိုင်တယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကမှတ်ချက်ပေးပြောဆိုပါတယ်။ရခိုးရဲနိုင်ငံတမိုင်းမှာဖြစ်တောင်ဖြစ်ခဲ့သတင်းမီဒီယာကနေဆောက်လက်ဆတိုက်ပြိုကျတဲ့သတင်းတစ်ပုဒ်ကိုဖော်ပြခဲ့တာလည်းဖြစ်ပါတယ်။ပျုံယမ်းမြို့ကမိသားစု100နီးပါးနေထိုင်တဲ့23ဒက်မြင့်နဲ့ဆောက်လက်ဆတိုက်တလုံးပြိုကျတဲ့သတင်းကိုမြောက်ကိုရီးယား KCNA သတင်းဌာနကတနင်္ဂနွေနေ့ကဖော်ပြခဲ့ပေမဲ့လူပဲနှောက်သေးတယ်ဆိုတဲ့အချက်ကိုတိတိကျကျသတင်းမထုတ်ပြန်ခဲ့ပါဘူး။ဆောက်လုပ်ရေးလုပ်သူတွေကတည်တည်ချာချာတာဝန်ယူဆောက်လုပ်မှုမလုပ်ခဲ့တာကြောင့်အခုလိုတာဝန်မဲ့လုပ်ရက်ကိုတာဝန်ရှိသူတွေကကြီးကြပ်ကွက်ကဲမယ်လို့ပဲသတင်းကဖော်ပြပါတယ်။ဆောက်လုပ်ရေးမပြည့်ပြတ်သေးခင်တိုက်ခန်းနဲ့ဝင်ပြီးနေထိုင်တာဟာမြောက်ကိုရီးယားမှာပုံမှန်လုပ်နေကြဖြစ်တယ်လို့အမည်မဖော်တဲ့တောင်ကိုရီးယားတာဝန်ရှိသူတယောက်ကပြောဆိုပါတယ်။ဆောက်လက်ဆတိုက်ထဲဝင်နေတဲ့ရာနဲ့ချီတဲ့မိသားစုဝင်တွေကတော့အသက်ဆုံးရှုံးပွေရရှိတယ်လို့သူကပြောပါတယ်။အစိုးရတာဝန်ရှိသူတယောက်ကတော့ဒီဖြစ်ရဟာယုံနိုင်စရာမရှိတဲ့မတော်တဆမှုဖြစ်တယ်လို့ပြောဆိုပြီးလူသိရှင်ကြားတောင်းပန်မှုတစ်ခုလုပ်ခဲ့တာဖြစ်ပါတယ်။